တကဘာလုံးအရေးပေါ်အခြေအနေနဲ့ရင်ဆိုင်နေရတဲ့ရာသီဥတုပြောင်းလဲနေတာကိုတိုးတက်ကောင်းမွန်လာစေမယ့်အပြောင်းလဲတွေလှုပ်တဲ့နေရာမှာလူငယ်လူရယ်တွေတက်ကြွလှုပ်ရှားသူတွေပညာရှင်တွေနဲ့နိုင်ငံခေါင်းဆောင်တွေကြားအမြင်မတူတာတွေရှိနေကြပါတယ်။ဥတုရာသီပြောင်းလဲမှုရဲ့အကျိုးဆက်ကိုလက်တွေ့ရင်ဆိုင်နေကြနေရတဲ့မြန်မာနိုင်ငံကလူငယ်အတော်များများကလည်းသူတို့တက်နိုင်တဲ့အပိုင်းကနေပြီးတော့ပါဝင်လှုပ်ရှားလာကြပါတယ်။ဒီအကြောင်းအပြည့်စုံကိုနန်းလောင်ကစူးစီးတင်ပြထားပါတယ်ရှင်။
ဆွစ်ဇာလန်နိုင်ငံဒေဗော့စ်မြို့မှာဇန်နဝါရီလဆမိုင်းကကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးဖိုရမ်မှာတက်ရောက်လာကြတဲ့နိုင်ငံကောင်ဆောင်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့ဥတုရသည့်အရေးသက်ကြွလှုပ်ရှားသူတွေကတော့ကမ္ဘာကြီးပူနေမှုဖြစ်လာစေတဲ့ဥတုရသည့်အရေးအထူးအခြားဆွေးနွေးခဲ့တာပါညီလာခံကိုတက်ရောက်လာခဲ့တဲ့သူတွေထဲမှာတန်ဇေးနီးယားနိုင်ငံကဘေးမဲ့မြောက်ဝန်တွေနဲ့အနေ90နီးပါးနေထိုင်ခဲ့တဲ့နာမည်ကြီးဗြိတိရှ်နိုင်ငံသူဂျိန်းဂိုဒေါ်ကတော့ဥတုရသည့်ပြောင်းလဲမှုတာစီရေးသက်ကြွလှုပ်ရှားနေကြတဲ့အနာဂတ်မျိုးဆက်တွေပေါ့အခုလိုမြင်ပါတယ
်And one of the big problems is there's so much doom and gloom that a lot
of people are facing. ဆိုင်နေရတဲ့အဓိကပြဿနာကြီးတစ်ခုကတော့လူငယ်တွေတော်များများမရေရာတဲ့အနာဂတ်ပျောက်နေတဲ့ကိစ္စပါ။လူငယ်တွေမျှော်လင့်ခြင်းမပြတ်ကြဘူး။သူတို့လေးတွေနဲ့တွေးပြီးကျမအားပေးတိုက်တွန်းနေပါတယ်။ကျမတွေးခဲ့မြင်ခဲ့တိကျွမ်းခွင့်ရခဲ့တဲ့လူငယ်တချို့ကြိုးပမ်းလုပ်ကင်ခဲ့ကြတဲ့ရလက်တွေကိုအခုတော့မြင်နေရပါပြီ။တဘာဝပတ်ဝန်းကျင်အရေးနဲ့ပတ်သက်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေကော်ပိုရေးရှင်းကြီးတွေအစိုးရအဖွဲ့တချို့ကလည်းလူလိုလားလားအပြောင်းလဲတွေလှုပ်လာကြတာတွေ့ရပါတယ်။ကျမတို့ရဲ့ကဘာမျိုးကိုကယ်တင်ဖို့အတွက်လူငယ်တွေရဲ့ဆန္ဒသဘောထားတွေပြောကျင်တဲ့သတင်းစကားတွေကိုလည်းကျမတို့အားလုံးမြင်နေကြားနေကြရပြီလို့ယူဆပါတယ်
။ကဘာကြီးပုံနှဲပြီးတော့ဥတုရတဲ့ပြောင်းလဲမှုကိုဖြစ်စေတဲ့ဖန်လုံအိမ်တက်ငွေထုတ်လုပ်မှုကိုလျှော့ချရေးတကူတော်ဆန္ဒပြရာကကဘာသဝန်တန်းနဲ့ချီတဲ့ចောင်းသားလူငယ်တွေပါဝင်လာတဲ့အထိစွန့်ဆောင်နိုင်ခဲ့တဲ့ Sweden ဆက်ကျော်တဲ့မင်းကလေး Greta Thunberg လည်းညီလာခံကိုတက်ရောက်ခဲ့တာပါသူ့လှုပ်ရှားမှုကြောင့်ပဲဥရုယာတီဖောက်ပြန်ပြောင်းလဲမှုတာစီရေးတိကျပိုးပြီးတော့လှုပ်ဆောင်မှုဥရောပနဲ့အာရှတစ်လျှောက်မျိုးကြီးတွေမှာ Friday for Future အနာဂတ်အတွက်တောက်ကြလို့နာမည်ပေးထားတဲ့ဆန္ဒပြပွဲတွေနိုင်ငံပေါင်း150ကျော်မှာပေါ်ပေါက်ခဲ့တာပါအခုလိုကဘာအရေးခင်းတွေကိုလူမှုကွန်ရက်တွေကနေတွေ့မြင်လာကြတဲ့မြန်မာနိုင်ငံကလူငယ်လူရွယ်တွေအနေနဲ့ကလည်းတစ်တော်ပြုံးနေမှုကအစားကြောက်မှုတွေထုတ်လို့ရင်းနဲ့တယံစာရသူဖို့ရေးဆက်ယုံစွန်ရေးဆိုးတွေကြောင့်ရေးအရင်းမြစ်တွေအပေါ်တက်ရောက်နေတဲ့စကားမျိုးလိုတဘာဝပဝန်းကျင်နဲ့ဆိုင်တဲ့ကိစ္စတွေမှာစိတ်ပါဝင်စားလာကြပြီးတော့သူတို့တက်နိုင်တဲ့နည်းလမ်းတွေနဲ့ပါဝင်လုပ်ကိုင်လာကြပါတယ်မိုးရသည့်ကာလရောက်တိုင်းမြန်မာနိုင်ငံအနှံ့အပြားမှာမြေကြီးတက်ပြီးတော့ရေကြီးရေရှမ်းတာကဘာပြိုရာတွေအဖြစ်များလာသလိုမြို့ကြီးတွေမှာဆိုရင်လဲချောင်းတွေမြောင်းတွေမှာအမိုက်တွေဆိုးပြီးတော့ရေစီးရေလာပိတ်တဲ့ဒဏ်တွေနဲ့ရင်ဆိုင်နေရတာပါလူကျန်းမာရေးနဲ့တိုက်ရိုက်ပတ်သက်နေတဲ့ဒီပြဿနာတွေကိုစေတနာဝန်ထမ်းလူငယ်တွေရဲ့အားနဲ့ဖြေရှင်းပေးနေကြတဲ့လူမှုရေးအဖွဲ့တွေအတွက်သက်ဆိုင်ရာအစိုးရရဲ့ပူးပေါင်းကူညီမှုနဲ့ပတ်သက်လို့တော့မင်္ဂလာပါလူငယ်ပရဟိတအသင်းကမှတ်တင်စာအရေးအမြင်ကရောဘယ်လိုရှိပါသလဲ
အစိုးရဘက်ပိုင်းကကြတော့တောင်ဝင်မှုတောင်ဝင်ခံမှုလေးတွေပါပူးပေါင်းပါဝင်လာဖို့ကအရင်အရေးကြီးရယ်ပေါ့နော်အခုဒီလိုမျိုးညီမတို့ကမ်ပိန်းတွေလုပ်တယ်အမိုက်တွေစောက်ပေးတယ်စိတ်ဓာတ်တွေကိုပြုပြင်ပေးတယ်ဒီနေ့ညီမတို့ကဘလောက်ပဲဒီလိုမျိုးစိတ်ဓာတ်တွေပြုပြင်ပေးအရေးယူတဲ့နေရာမှာအရေးမကြီးဘူးစီကံစက်စက်မမတ်လုပ်တဲ့နေရာမှာမလုပ်ဘူးဆိုလို့ရှိရင်ဥပဒေပိုင်းအရာပေါ်မှာဥပဒေပိုင်းကတေစီကအနောက်ကနေထက်ချက်မဲ့ကွာဘလိုက်မာနိုင်သေးဘူးဆိုလို့ရှိရင်တော့အခြေကဘလောက်လုံးလို့အနောက်ကနေဖြိုဖျက်ဖြစ်နေရောပါပဲအပြည်သူတွေဘက်ကလည်းစီကံလိုက်လာဖို့လိုလို့အစိုးရဘက်ကလည်းဒီစီကံကိုတစ်ချက်မမတ်လေးပေါ့နော်ထိန်းချုပ်မှုကတော့လိုအပ်နေသေးပါတယ်မဟုတ်ကဲ့
မင်္ဂလာပါလူငယ်အဖွဲ့ကမြို့နယ်လိုက်ကောက်ယူတင်စီလာတဲ့အမိုက်တွေကိုသက်ဆိုင်ရာစီပင်ကိုလွှဲပေးသလိုပြန်သုံးလို့ရတဲ့ရေတံဘူးလိုပလတ်စတစ်တွေကိုတော့အမိုက်တောင်းတွေပလတ်စတစ်ဖြားတွေပလတ်စတစ်ချင်းတောင်းလိုပစ္စည်းတွေအဖြစ်ပြန်ပြီးတော့ဖန်တီးနေပါတယ်လို့လည်းမှတ်တင်စာအေးကပြောပါတယ်ဆယ်စုနှစ်နဲ့ချီဥရုယာတိအရေးလှုပ်ရှားဆောင်ရွက်လာတဲ့နယူးဇီလန်ဝန်ကြီးချုပ်ဟောင်းဟဲလန်ကလကကတော့လူငယ်လူရွယ်တွေနဲ့အတူစီးပွားရေးလုပ်ငန်းဘက်ကပါဥတုယာတိအရေးပူပေါင်းလုပ်ကွင်လာတဲ့အပေါ်ကြိုးဆိုခဲ့တာ
ပါ My impression is that quite a lot of the international business community is actually ahead of a number of political leaders
ဥတုယာတိပြောင်းလဲရေးမှာနိုင်ငံရေးခေါင်းဆောင်တွေထက်နိုင်ငံတကာစီးပွားရေးလုပ်ငန်းတွေကရှေ့ကဥဆောင်လုပ်ကင်နေကြတယ်လို့ကျွန်မတို့မြင်ပါတယ် Sustainable Development Goals လို့ခေါ်တဲ့ကုလသမဂ္ဂရဲ့ရေရှည်ခန့်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာညီမှန်းချက်ပြည့်မီဖို့နဲ့ဥတုရာသီအရေးနဲ့ပတ်သက်လို့ပြင်သစ်သဘောတူညီမှုစာချုပ်ကိုအကောင့်ထဲပေါ်တဲ့နေရာမှာဗန်လုပ်ငန်းရှင်တွေလည်းပါဝင်လုပ်ကိုင်ဖို့ကုလသမဂ္ဂကကမ်းလှမ်းခဲ့ပါတယ်။ဒါကြောင့်ဥတုရာသီအရေးနဲ့ပတ်သက်ပြီးတော့ဗတ်ပေါင်းစုံကနေပူးပေါင်းလုပ်ကိုင်မဲ့အလားအလာကောင်းတွေတွေ့ရတော့မှာပါ
။ဥတုရာသီအရေးဆန္ဒပြနေကြတဲ့ကမ္ဘာသဝန်ကလူငယ်လူရွယ်တွေကဖလုံအိမ်တက်ငွေထုတ်လုပ်မှုများလာတဲ့တွင်းထွက်လောင်းစာသုံးစွဲမှုလျှော့ချရေးကြောင်မူရီထုတ်လုပ်မှုရပ်တန့်ရေးအပအဝင်ဥတုရသည့်ပြောင်းလဲမှုတားဆီးဖို့အစိုးရဘက်ကမူဝါဒတွေချမှတ်ပေးဖို့တောင်းဆိုနေကြတာပါ။ဂျိန်းဂိုဒေါ်ကတော့လူငယ်လူရွယ်တွေကိုအခုလိုအကြံပြုပါတယ်
။
It doesn't help when young people stand up and point fingers and blame people.
ငါလူတွေရဲ့လူရဲ့ကြောင့်ဥရူယာတီပြောင်းလဲတာတွေအခုလိုဖြစ်နေရတာပါဆိုပြီးလူငယ်တွေဘက်ကလက်ညှိုးထိုးအပြစ်တင်နေမယ်ဆိုရင်ထိရောက်မှုရှိမှာမဟုတ်ပါဘူး။ဥရူယာတီအပြောင်းလဲနဲ့ပတ်သက်ပြီးလောက်ကင်မယ်ဆိုရင်တော့လူတွေထဲထဲဝင်ဝင်နားလည်သဘောပေါက်အောင်လှုပ်ပေးတဲ့နည်းတစ်ခုပဲရှိပါတယ်။ကျမနဲ့တွေ့ခဲ့ပြီးတဲ့လူငယ်တချို့ဆိုရင်အတင်းကျပ်ဖိအားပေးတာမျိုးမဟုတ်ဘဲလူတွေရဲ့အတွေးအခေါ်အပြုအမူတွေပြောင်းလဲသွားအောင်တိတိကျကျလောက်ကင်နိုင်ခဲ့ကြတာကိုတွေ့ရပါတယ်
။ဥရူယာတီပြောင်းလဲမှုကြောင့်မိုးခေါင်ရေရှာတာ၊ရေကြီးရေရှမ်းတာ၊ပင်လယ်ရေမြင့်တက်တာ၊တစ်တောပြုံးတိတာ၊လေထုညဉ့်ညံ့တာ၊တော်မီးလောင်တာတွေနဲ့မုန်တိုင်းတွေပါကမ္ဘာတဝန်းအဖြစ်များလာပြီးတော့လူကျန်းမာရေးနဲ့နိုင်ငံစီးပွားရေးကိုပါထိခိုက်နေတာပါ။ကုလသမဂ္ဂအဖွဲ့အစည်းကြီးကလည်း2020ခုနှစ်မှာကြာရောက်တဲ့85နှစ်မြောက်နှစ်ပတ်လည်အဖြစ် UN 75ဆိုတဲ့အနာဂတ်ဖန်တီးရေလှုပ်ရှားမှုကိုစတင်လိုက်ပါတယ်။ဒီလှုပ်ရှားမှုကတော့ကျောင်းစာသင်ခန်းကနေကုမ္ပဏီဘုတ်အဖွဲ့လွှတ်တော်အမတ်တွေနဲ့ကျေးရွာကလူမှုတွေထိဆင်းပြီးတော့လူတိုင်းတွေ့မြင်ချင်တဲ့အနာဂတ်မျိုးဝိုင်းဝန်းဖန်တီးရေဆွေးနွေးကြမှာလည်းဖြစ်ပါတယ်။